မင်္ဂလာညနေခင်ဗျာတောတာရှင်များရှင် POA မြန်မာပိုင်းစီစဉ်ရ2019ခုနှစ်ဒီဇင်ဘာလ26ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ7925ရိုးကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျမနှောင်းလာပါဒီကနေ့စီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်ဗျာရှင်ကျမတင်ခင်ထိုက်ပါရိုဟင်ဂျာတွေကိုရင်ညွှန်းပြီးလူနည်းစုတွေနဲ့ကလေးငယ်တွေလူကုန်သိက္ခာနဲ့အညီမေးထိုင်နိုင်ရေးနိုင်ငံတကာအတိုင်းဝန်ကဆောင်ရွက်ပေးကြဖို့ကက်သလစ်သာသနာပိုင်းပို့ယဟန်မင်းကြီးကမိန့်ကြားလိုက်ပါတယ်လူသိများထင်ရှားတဲ့တရုတ်လူအခွင့်ရေးလှုပ်ရှားသူတူကိုတော့တရုတ်အစိုးရက1918နှစ်ချမှတ်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုကိုအောင်နဲ့အတူကြည့်ကြပါမယ်ရှင
်ကောင်းပါပါရှင်နေပြည်တော်လွတ်တော်ဆောက်ဦးကိုအဝေးထိန်ဒရုန်းယာဉ်လွတ်တင်ပြီးတော့တပ်ပုံရိုက်ဖို့စ조사ခဲမှုနဲ့ထောင်သလားချခံထားရတဲ့တရင်ထောက်တွေကိုတရားစွဲဆိုထားတဲ့အမှုကိုတရုတ်ဖက်ကရုပ်သိမ်းလိုက်ဆိုရတဲ့တဲ့မှာတော့
ရေခံလေးဦးကြီးလို့ဘုရားနိုင်ငံတော်ဤလုံခြုံရေးကိုဖြစ်ကြိုက်စေပြီးရဲ့ပြည့်ရှိရရလာပါဘူးမလေးရှားနိုင်ငံပြည်မော့ချွာလင်းနှင့်စင်ကာပူနိုင်ငံသားလူဟုံမင်းတို့နှင့်ပတ်သက်၍နှစ်နိုင်ငံ
မြန်မာနိုင်ငံလွတ်လပ်တော်ရှင်နေများအသင်းကအကျိုးဆောင်ရှင်နေကြီးဦးခင်မောင်သောပါရှင်အပြည့်စုံကတော့မကြခင်ကြမှာပါကြအပြင်ထိုင်းရောက်မြန်မာလူသမားတွေကိုမြန်မာဖက်ကတက်တီခံလက်မှတ်ထုတ်ပေးရက်ကိုထိုင်းဆိုရဖက်ကတက်တန်တူပေးလိုက်တဲ့တဲ့င်းရှင်ကောခရစ်မတ်ဘောတော့အကြောင်းတင်ပြခြင်းနဲ့အတူနေတဲ့ကူကာလတချင်းလက်ဆောင်တစ်ပုဒ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါတယ်ခုရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တဲ့င်းတွေကိုမှတ်သိနေထိုင်တဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင
်ပိုယဟမင်းကြီး Francis မနစ်တင်းလာနေကခရစ်စမတ်အခါသမယနှုတ်ခွန်းဆက်စကားမိန့်ကြားတာမှာမြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုရည်ညွှန်းပြီးကလေးငယ်တွေနဲ့လူနည်းစုတွေဂုဏ်သိက္ခာရှိရှိအသက်ရှင်နေထိုင်နိုင်အောင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဝိုင်းဝန်းကာကွယ်ဆောင်ရှောက်ပေးကြဖို့တိုက်တွန်းသွားပါတယ်။ဒီလထဲမှာပဲမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်ခဲ့တဲ့ပိုယဟမင်းကြီးဟာသူ့ရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်အတွင်းရိုဟင်ဂျာဒုက္ခသည်မိသားစုတချို့နဲ့တွေ့ဆုံခဲ့တာပါ။နှစ်စဉ်ပုံမှန်ခရစ်စမတ်နေ့ရောက်တဲ့အခုလိုမိန့်ခွန်းစကားချွေလွှဲရှိတဲ့ပိုယဟမင်းကြီးကအရှေ့လေပိုင်းဒေသကပါလက်စတိုင်းနဲ့အစ္စရေးပဋိပက္ခကိုရီးယားကျွန်းဆွယ်အရေးကိစ္စတွေနဲ့ပတ်သက်လို့ထိတ်တဲ့ရင်ဆိုင်မှုတွေကိုမဖြစ်ဘဲစိတ်ဆက်ညှိနှိုင်းအဖြစ်ရှာကြဖို့တိုက်တွန်းမိန့်ကြားခဲ့ပါတယ်။ဒါ့အပြင်တောင်ဆူဒန်၊အီရတ်၊ယီမင်၊ယူကရိန်း၊ဗင်နီဇွဲလားစတဲ့ပဋိပက္ခတွေဖြစ်နေတဲ့နိုင်ငံတွေပါဝင်ကမ္ဘာတဝန်းဘေးဒုက္ခကြုံတွေ့နေရတဲ့အခြေအနေတွေကိုလည်းပိုယဟမင်းကြီးကထည့်သွင်းပြောကြားသွားပါတယ်။လူတွေကြောင့်ဖြစ်တဲ့စစ်ပွဲတွေ၊ရွှေ့ပြောင်းသွားလာနေထိုင်ရမှုတွေနဲ့တဘာဝဘေးဒုက္ခတွေကြောင့်အတိဒုက္ခအရောက်ရာဆုံးအကာအကွယ်မဲ့ကလင်းငယ်တွေကိုဝိုင်းဝန်းကာကွယ်ဆောင်ရှောက်သွားကြဖို့ကက်သလစ်သာသနာပိုင်ပိုယဟမင်းကြီး Francis ကသူ့ရဲ့ခရစ်စမတ်နေ့မိန့်ခွန်းအတွင်းအလေးထားတိုက်တွန်းမိန့်ကြားသွားပါတယ်ရှင်
နောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပယ်ရင်းနဲ့ဒုံးကျည်အစီအစဉ်တွေနဲ့ပတ်သက်တဲ့တင်းမာမှုတွေကိုငြင်းချမ်းစွာဖြစ်ရှင်းလို့တဲ့ဆန္ဒရှိကြောင်းရုရှားနဲ့တရုတ်နိုင်ငံတို့ကအရေးအမွဲ့ပြပြောဆိုလိုက်ပါတယ်။ကုလသမဂ္ဂရဲ့တန်ခတ်အရေးယူမှုအသစ်တွေဟာအရက်သားတွေအပေါ်လူသားချင်းစာနာထောက်ထားမှုဆိုင်ရာထိခိုက်မှုတွေမရှိသင့်သလိုပုံမှန်စီးပွားရေးပြန်လည်ပူးပေါင်းဆောင်ရွက်မှုတွေအပေါ်လည်းထိခိုက်မှုမရှိသင့်ဘူးလို့တရုတ်နိုင်ငံကပြောပါတယ်။တောက်ကြောင်နေရုံကကုလသမဂ္ဂလုံခြုံရေးကောင်စီမှတညီတညွတ်ထဲအတည်ပြုခဲ့တဲ့ဆုံးဖြတ်ချက်ထဲမှာမြောက်ကိုရီးယားနိုင်ငံအနေနဲ့ဓာတ်ဆီနဲ့ဒီဇယ်တင်သွင်းမှုပမာဏကိုတားမြစ်ကန့်သတ်ထားပါတယ်။ဒါ့အပြင်ကင်ဂျုံအွန်ဦးဆောင်တဲ့မြောက်ကိုရီးယားအစိုးရရဲ့ဝင်ငွေရော့ကျစေဖို့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဟာသူတို့နိုင်ငံမှာလှုပ်လှုပ်နေတဲ့မြောက်ကိုရီးယားနိုင်ငံသားတွေကိုနှစ်နှစ်အတွင်းနေရပြန်ပို့ဖို့ဆိုတာလည်းပါဝင်ပါတယ်။မြောက်ကိုရီးယားကတော့တန်ခတ်ပိတ်ဆို့မှုတွေဟာစစ်ကြေညာလိုက်တဲ့လုပ်ရဖြစ်ပြီးစီးပွားရေးအရာအလုံးစုံပိတ်ပင်လိုက်တာဖြစ်တယ်လို့ဆိုရတဲ့ကုလသမဂ္ဂအနေနဲ့အရင်တုန်းကလည်းတန်ခတ်ပိတ်ဆို့မှုတွေချမှတ်ခဲ့ပေမဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းဒုတ်လည်းနဲ့စမ်းသပ်မှုတွေကိုတားဆီးနိုင်ခဲ့ခြင်းမရှိပါဘူးခင်ဗျာ
လူသိများထင်ရှားတဲ့တရုတ်လူခွင့်ရေလှုပ်ရှားသူတို့ကိုအပြတ်မှောက်လို့ရဆွဲချက်နဲ့ထောင်နဲ့ရှင်းနေပြစ်ဒဏ်ချမှတ်လိုက်ပါတယ်စူပါဘောဂါဘတ်ချာဆိုတဲ့နာမည်အသုံးပြုလှုပ်ရှားတဲ့ဘလော့ဂါဝူကန်ကိုဒီကနေ့အင်္ဂါနေ့မှာဘေကျင်းမြို့တော်ကတျန်ကျင်းအမှတ်နှစ်တရားရုံးကနေစီရင်ချက်ချလိုက်တာပါကျုပ်နိုင်ငံတောင်ပိုင်းမှာပြီးခဲ့တဲ့2015ခုနှစ်မေလအတွင်းဖမ်းဆီးခံခဲ့ရတဲ့ဝူကန်ကအနာလွဲသုံးစားပြုမှုနဲ့အဂတိလိုက်စားမှုတိုက်ဖြတ်ရေးကာလရှည်လှုပ်ရှားဆောင်ရွက်နေတဲ့တရုတ်နိုင်ငံကြီးအရာရှိတွေကိုတယုံမှုနဲ့ထင်ပေါ်လာခဲ့တာပါဝူကန်ကအွန်လိုင်းပေါ်မှာလူတွေကိုစော်ကားမော်ကားလို့သတင်းမှားတွေဖြန့်တာပါဝင်တရားဥပဒေနဲ့မညီတဲ့လုပ်ရက်တွေလုပ်ပြီးနိုင်ငံအာဏာနဲ့ဆိုရှယ်လစ်စနစ်ကိုဖျောက်ချရေးကြိုးပမ်းခဲ့တယ်လို့တရားရုံးကဆုံးဖြတ်ခဲ့တာပါ2015ခုနှစ်ဇူလိုင်လအတွင်းစတင်ခဲ့တဲ့809ဖြိုခွင်းမှုလို့တည်ချတဲ့သဘောထားကွဲပြားသူတွေအပေါ်အစိုးရကဖြိုခွင်းခံခဲ့ရတဲ့ရာနဲ့ချီတဲ့လူခွင့်ရေးလှုပ်ရှားသူတွေနဲ့ရှင်းနေတဲ့မှာဝူကန်လည်းတဦးအပါအဝင်ဖြစ်ပါတယ် ်ဟူကန်အပေါ်တရားရုံးရဲ့စီရင်ချက်ကိုယူခံဝင်မယ်လို့လည်းသူ့ရဲ့ရှင်းလင်းကပြောပါတယ်ရှင်
။နောက်နေ့တွင်ကျင်းပမယ့်ရုရှားသမ္မတရွေးကောက်ပွဲကိုသတိမှောက်ဖို့အတိုက်ခံကောင်းဆောင်အလက်ဆီနက်ဗယ်နီရဲ့ဆော်အော်မှုကတရားဥပဒေနဲ့ညီဆွနိုင်တယ်ဆိုတဲ့သဘောမျိုးရုရှားသမ္မတပြောခွင့်ရကဒီကနေ့အင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။အလက်ဆီနက်ဗယ်နီကိုသမ္မတလောင်းပြေဝင်ရောက်ရှင်ပြန်ခွင့်တားမြစ်ကြောင်းမနစ်တင်လာနေကရွေးကောက်ပွဲတာဝန်ရှိသူတွေမဲခွဲဆုံးပြပြီးနောက်မှာနောက်နေ့မတ်လ18ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲကိုတပိတ်မောက်ဖို့ထောက်ခံသူတွေကိုအတိုက်အခံခေါင်းဆောင်ကတိုက်တွန်းလာပါအဂရိလိုက်စားမှုတိုက်ဖြက်ရေးဘလော့ဂါ Neverney ကိုပြစ်မှုဆိုင်ရာဆွဲချက်နဲ့ပြစ်ဒဏ်ချမှတ်ခံထားတာကြောင့်တမရလောင်းဖြစ်ဝင်ရောက်ရှင်ပန်ကွင်းကိုရုရှားဗဟုရွေးကောက်ပွဲကော်မရှင်ကမဲခွဲတားမြစ်လိုက်တာပါ Neverney နဲ့သူ့ကိုထောက်ခံသူတွေကတော့ဒီဆွဆဲချက်တွေကနိုင်ငံရေးရည်ရွယ်ချက်နဲ့လုပ်ခဲ့တာဆိုပြီးပြောဆိုကြပါတယ်ရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်ထွက်လာပြီးနောက်မှာတော့အတိုက်ခံကောင်းဆောင် Neverney ကဒီလာမယ့်မတ်လပြိုင်ပွဲကစစ်မှန်တဲ့ရွေးကောက်ပွဲဖြစ်မှာမဟုတ်ဘူးလို့ပြောဆိုပြီးမဲဆန္ဒရှင်တွေတပိတ်မှောက်ချဖို့ပြောဆိုထားတဲ့ဗီဒီယိုတစ်ခုကိုထုတ်လွှင့်ခဲ့ပါတယ်အတိုက်ခံ Neverney နဲ့သူ့ကိုထောက်ခံသူတွေရဲ့တပိတ်မှောက်ရေးချိုးဖောက်မှုတွေကဥပဒေချိုးဖောက်သလားဆိုတာကိုဂရုတစိုက်လေးလာမှဖြစ်တယ်လို့သမ္မတပြောခွင့်ရ Dmitry Peskov ကပြောပါတယ်သမ္မတဗလာဒီမီယာပူတင်ကတော့လာမယ့်နှစ်မတ်လတွင်ကျင်းပမယ့်ရွေးကောက်ပွဲမှာပါဝင်ရှင်ပြင်မယ်ဆိုတာကိုဒီလအစောပိုင်းမှာကြေညာထားပြီးသမ္မတပူတင်အနေနဲ့ရုရှားကောင်းဆောင်အဖြစ်စရုတ်တက်တန်းကိုအနိုင်ရမယ်လို့ကြေကြေပြည့်ပြည့်ခံမှန်းထားကြပါရခင်ဗျာ
ယူအေဗီကအတန်ညနေဘက်မြန်မာဘာသာစစ်စစ်လေးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းကီလိုမီတာ18 kHz 16683ရလိုက်ဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနစ်ညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်။ကနေဒါနိုင်ငံဆိုင်ရာဗီနီဇွဲလားသတ်မှတ်ကြီးကိုလက်မခံတော့တဲ့အကြောင်းကနေဒါအစိုးရကပြောဆိုလိုက်ပါတယ်။ဗီနီဇွဲလားနိုင်ငံကကနေဒါတန်တမန်ကိုအလားတူဆောင်ရွက်လိုက်ပြီးနောက်ကနေဒါဘက်ကလက်တုံပြန်လိုက်တာပါ။ဗီနီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကပြန်လည်ခေါ်ယူထားတဲ့သတ်မှတ်ကြီးဝီလ်မာအိုမာဘာရီယန်တိုစ်ဖာနန်ဒက်ကိုကနေဒါကလက်မခံတော့ဘူးလို့နိုင်ငံဆိုင်ဝန်ကြီးခရစ်စတီယာဖရီလန်ကမနစ်တနင်္လာနေ့ကကြေညာချက်ထုတ်ပါတယ်။ကနေဒါဆိုင်ရာဗီနီဇွဲလားတန်ရုံးယာယီတာဝန်ခံကိုလည်းတန်တမာအဖြစ်လက်ခံထားတာကိုပြန်လည်ရုပ်သိမ်းလိုက်ပြီးနိုင်ငံတွင်းကထွက်သွားဖို့ကနေဒါနိုင်ငံခြားရေးဝန်ကြီးကကြေညာပါတယ်။ဗီနီဇွဲလားဆိုင်ရာကနေဒါတန်ရုံးယာယီတာဝန်ခံခရစ်ကိုဝီလစ်ကိုတန်တမာအဖြစ်လက်တင်မခံတော့တဲ့အကြောင်းဗီနီဇွဲလားအစိုးရကကြေညာခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့စနေနေ့မှာတန်တမာရေးမပြည့်လည်မှုစခဲ့တာပါ။ဗီနီဇွဲလားသမ္မတကိုလှူလာတဲ့တိုင်းပြူပြည်ပြူလွတ်တော်ဥက္ကဋ္ဌဒဲစီရိုဒရီဂတ်စ်ကကနေဒါတန်ရုံးယာယီတာဝန်ခံကိုဗီနီဇွဲလားရဲ့ပြည်တွင်းနိုင်ငံရေးမှာဝင်ရောက်နှောက်ယှက်မှုနိုင်ငံနဲ့ပတ်သက်ပြီးရိုင်းစိုင်းရင်တည်တဲ့အမှတ်ချက်တွေ Twitter လူမှုကွန်ရက်မှာရေးသားမှုတွေနဲ့ဆွဆွဲပြီးတဲ့နောက်သူ့ကိုနိုင်ငံကနေနှင်းထုတ်ခဲ့တာဖြစ်ပါတယ
်။လိုင်ဘီးရီးယားနိုင်ငံမှာသမ္မတရွေးကောက်ပွဲတွေကိုဒီကနေ့စတင်မေးပေးကြပါရစေ။သမ္မတအယ်လန်ဂျွန်ဆန်ဆာလီဖ်ရဲ့နေရာကိုအစားထိုးနိုင်ရေးဘောလုံးသမားအကျော်မွန်ဟောင်းဂျော့ချ်ဝဲနဲ့ဒုတိယသမ္မတဂျိုးဆက်ဘူအာဂိုင်တို့ကိုမဲဆန္ဒရှင်တွေရွေးချယ်နေကြတာပါ။အော်တိုဘာ10ရက်နေ့ရွေးကောက်ပွဲမှာသူတို့နှစ်ဦးကမင်းအများဆုံးရခဲ့ကြတာပါ။ဂျော့ချ်ဝဲက 38.4 ရာခိုင်နှုန်းရပြီးဂျိုးဆက်ဘူအာဂိုင်ကတော့ 28.8 ရာခိုင်နှုန်းနဲ့ဒုတိယနေရာရခဲ့ပါတယ်။ဒါပေမဲ့အများစုမဲကိုမရခဲ့တာကြောင့်တကြောပြန်ရွေးကောက်ပွဲကိုကျင်းပတာပါ။မူလကတကြောပြန်ရွေးကောက်ပွဲကိုနိုဝင်ဘာလ9ရက်နေ့မှာကျင်းပဖို့စီစဉ်ခဲ့ပေမယ့်တရားရေးကိစ္စတစ်ခုကြောင့်နှောင့်နှေးခဲ့ပါတယ်။လက်ရှိသမ္မတဆာလီဖ်ကတော့သမ္မတတက်တန်နှစ်ကြိမ်ထမ်းဆောင်ပြီးတဲ့နောက်ယာရူကဆင်းမှာပါ။ဒီကနေ့ရွေးကောက်ပွဲမှာလည်းမဲရလက်ပြက်ပြက်သားသားအနိုင်ရမယ့်အခြေအနေမရှိဘူးလို့အချို့စစ်တမ်းတွေကဖော်ပြကြပါရခင်ဗျာ
။အိန္ဒိယနဲ့ပါကစ္စတန်ကြားငင်းပွားနေတဲ့ကက်ရှမီးယားဒေသတွင်မနေ့တနင်္လာနေ့ကအိန္ဒိယဘက်ကပစ်ခတ်တာကြောင့်ပါကစ္စတန်စစ်သား3ဦးကြဆုံးခဲ့ရပါတယ်။အပြည့်အခက်ရက်စဲရေးကိုအကြောင်းမဲ့ချိုးဖောက်ခဲ့တာကြောင့်နှစ်ဖက်တို့အပြန်အလှန်ပစ်ခတ်မှုဖြစ်ခဲ့ရတယ်လို့ပါကစ္စတန်စစ်တပ်ကဒီကနေ့အင်ကာနေ့မှာပြောပါတယ်။ဒါပေမဲ့အိန္ဒိယဘက်ကတော့ပါကစ္စတန်ဘက်ကအိန္ဒိယစစ်သားတွေကိုပစ်မှတ်ထားတိုက်ခိုက်ခဲ့ပြီးတဲ့နောက်အိန္ဒိယတပ်ဖွဲ့တွေကပစ်ခတ်တာလို့ပြောတာပါ။မနေ့တနင်္လာနေ့တိုက်ခိုက်မှုအတွင်းမှာတော့အိန္ဒိယတပ်ဖွဲ့ဘက်ကသိမ်းဆုပ်မှုမရှိပါဘူး။ဒါပေမဲ့ပြီးခဲ့တဲ့စနေနေ့တုန်းကတော့ကက်ရှမီးယားဒေသကိုနှစ်နိုင်ငံပိုင်ခြားထိန်းချုပ်ထားတဲ့ဒေသတစ်ခုမှာပါကစ္စတန်ဘက်ကပစ်ခတ်တာကြောင့်အိန္ဒိယစစ်သား၄ဦးသေဆုံးခဲ့ရပါတယ်။မ မနေ့တနင်္လာနေ့မှာပဲအိန္ဒိယတပ်ဖွဲ့တွေနဲ့တိုက်ခိုက်မှုအတွင်းကက်ရှမီးယားဒေသစရီနဂါမြို့အနီးမှာစစ်သွေးကြောင်ဆောင်တအူတေဆုံးခဲ့ပါတယ်။ဂျာအစ်အီမိုဟာမက်အဖွဲ့ရဲ့ခေါင်းဆောင်တအူဖြစ်တဲ့နိုအာမိုဟာမက်ဟာမြို့တွင်းကအင်တလုံအတွင်းရဲနဲ့ညအချင်းပြန်လည်ပြစ်ခတ်မှုဖြစ်ပြီးတေဆုံးခဲ့တယ်လို့ရဲတပ်ဖွဲ့ကဒီကနေ့အင်္ဂါနေ့မှာပြောဆိုထားပါတယ်ရှင်။
ဖိလစ်ပိုင်နိုင်ငံမှာလူပေါင်း120ကျော်နေထိုင်တဲ့မနေ့တိုင်ဆုံခဲ့ရပြီးအများပြပြဆုံးနေစေဖြစ်တဲ့အထိကြုံခဲ့ရတဲ့အင်အားပြည့်မုန်တိုင်းဟာဒီကနေ့အင်္ဂါနေ့မှာတော့အပြော့သွားခဲ့ပြီးဗီယက်နမ်နိုင်ငံလည်းမုန်တိုင်းတန်ခါးနေလွတ်သွားခဲ့ပါတယ်ဖိလစ်ပိုင်မှာတော့အပူပိုင်းမုန်တိုင်းတံပင်ကြောင့်ပျက်စီးသွားခဲ့တဲ့ထိရိုက်ဆုံးရှုံးမှုတွေကိုတွက်ချက်စစ်ဆေးတာတွေစတင်လှု ါတယ်။မုံတိုင်းနဲ့ပတ်သက်တဲ့အစောပိုင်းသတိပေးချက်တွေကိုဒေသခံအများပြားကအလေးမထားခဲ့ကြပဲပြင်းထန်တဲ့မုံတိုင်းဝင်ရောက်ချိန်ကြားမှာထိတ်လန့်တုန်လှုပ်ခဲ့ကြတာဖြစ်တယ်လို့လည်းအစိုးရအရာရှိတွေကပြောပါတယ်ခင်ဗျာ
။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တွင်ကိုမတင်ငေးထိုင်တဲ့ကိုအောင်တို့ကကြေညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာရွှေ့နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့တင်ဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်နေပြည်တော်လွှတ်တော်အဆောက်အဦတွေကိုအဝေးထိန် drone ယင်လွှတ်တင်တပ်ပုံရိုက်ဖို့ကြိုးစားခဲ့မှုနဲ့လက်တလောထောင်နာလာချခံထားတဲ့အလွတ်တန်းတင်ထောက်ကိုအောင်နိုင်စိုးအပါအဝင်နိုင်ငံခြားတင်ထောက်နှစ်ဦးနဲ့ယင်မောင်းတို့ကိုသွင်းကုံထုတ်ကုံဥပဒေနဲ့တရားစွဲဆိုထားမှုတရားလိုဖက်ကရုပ်သိမ်းလိုက်ပါတယ်။ထားအပြင်နိုင်ငံခြားသတင်းထောက်နှစ်ဦးကိုလှဝကဥပဒေနဲ့ပါတရားစွဲဆိုထားမှုကိုလည်းတရားလိုဖက်ကရုပ်သိမ်းခွင့်ပြုဖို့ဒီကနေ့တရားရုံးမှာရှောက်ထားလိုက်ပါတယ်။သတင်းအဖြစ်ဆုံးကတော့ VOA မြန်မာပိုင်းသတင်းထောက်မှမြင်းမြင့်ခိုင်ကတင်ပြထားပါတယ
်။နေပြည်တော်ကောင်စီနေမြေရဲကလွတ်တော်အဆောက်အဦတွေနာမှာဒရုန်းယင်လွတ်တင်ဓာတ်ပုံရိုက်ကူးဖို့ပြင်ဆင်မှုကြောင့်ဖမ်းဆီးခံထားရတဲ့အလွတ်သတင်းထောက်ကိုအောင်နိုင်စိုးအပါအဝင်တူရကီအခြေစိုက် TRT သတင်းဌာနရဲ့နိုင်ငံခြားသတင်းတောင်နှစ်ဦးနဲ့ယင်မောင်းတို့အပေါ်တရားစွဲဆိုထားတဲ့လက်ကျန်မှုတွေအလုံးကိုရုပ်သိမ်းဖို့တရားလိုတွေဘက်ကဒီကနေ့တရားရုံးမှာလာရောက်လျှောက်ထားခဲ့ကြပါတယ်။ဖမ်းဆီးခံရသူတွေရဲ့လုံဆောင်ချက်ဟာနိုင်ငံတော်ရဲ့လုံခြုံရေးကိုထိခိုက်စေမဲ့ရည်ရွယ်ချက်မရှိသလိုနိုင်ငံခြားသတင်းတောင်နှစ်ဦးနဲ့ပတ်သက်လို့လည်းနိုင်ငံချစ်ကြည်ရေးကိုရှေ့ရှုပြီးသွင်းကုန်ထုတ်ကုန်ဥပဒေပုံမှန်ရှင်းနဲ့တရားစွဲဆိုထားမှုကိုရုပ်သိမ်းခွင့်ပြုဖို့တရားလိုဖြစ်သူနေပြည်တော်အမတ်၅စခန်းမူရဲအုပ်ထွန်းထွန်းဝင်းကဒီကနေ့တရားခွင်မှာရှောက်ထားတာဖြစ်တယ်လို့မြန်မာနိုင်ငံလွတ်လပ်သောရှေ့နေများအတင်ကအကျိုးဆောင်ရှေ့နေကြီးဦးခင်မောင်စောကရှင်းပြပါတယ
်တရားလိုထွန်းထွန်းဝင်းရဲအုပ်ထွန်းထွန်းဝင်းကနေပြီးတော့မှအဲတရားလို၄ဦးအပေါ်မှာကျွန်တော်အမှုရုပ်သိမ်းခွင့်လာရှောက်ပါပါတယ်ခင်ဗျာနော်အဲ့တော့အဲ့ဒါကဟိုကျွန်တော်နိုင်ငံမှာတော့ပြည်မှုဆိုင်ရာကျေနပ်ဥပဒေပုံမှန်494အရဝစ်ဒရောဝယ်ရှောက်ပြီးရုပ်သိမ်းခွင့်ရှောက်တယ်လို့ခေါ်ပါတယ်ခင်ဗျာအဲ့တော့အဲ့ဒီကိုလျှောက်တဲ့အခါမှာသူတို့ကအထူးသဖြင့်အဲ့ဒီမှာပါတဲ့အချက်ကတော့ပါလဲဆိုတော့နော်ဟိုရေခံ၄ဦးကြီးလို့မှုပြီးနိုင်ငံတော်ဤလုံခြုံရေးကိုထိတိုက်စေကြည့်ရတဲ့မတွေ့ရှိရရလားခါးအောင်နော်မလေးရှားနိုင်ငံပြည်မော့ချွာလင်းနဲ့စင်ကာပူနိုင်ငံသားလူဟုံမင်းတို့နဲ့ပတ်သက်ပြီးနှစ်နိုင်ငံချစ်ကြည်ရေးကိုရှေ့ရှုရလားခါးအောင်နည်းအမှုအားရုပ်သိမ်းခွင့်လျှောက်ထားရတဲ့အချက်ကလည်းဖုံးပြညင်ကြားလာပါသဖြင့်ဆိုတော့မှအဲ့ဒီကျေးဇူးပြုလို့ရှောက်တယ်ခင်ဗျ။အဲ့တော့ရှောက်တော့တရားပြည်ရနေပြီးတော့မှတမှုရဲရှောက်တာကနှစ်မှုရုံးကျင်တာနှစ်မှုကိုသူတို့ကညက်ပါတယ်။သဘောကမှုပုံမှန်ဆံလုံးကျင်တော့ပါတာလားဆိုတော့ဥထုံးလုံးကပူတီရလိုလောက်တာကပို့တော့ပုံမှန်ရှိပဲလောက်တာဖြစ်တဲ့အတွက်ကြောင့်ရှောက်တာပါတဲ့။အဲ့ဒီမှုပဲရှောက်တာ။သဘောကမှုကိုလည်းသဘောကရဲ့မြို့နယ်ဦးစီးမှုလာပါလိမ့်မယ်ဆိုပြီးတော့သူကပြောပါတယ်။အဲ့ဒါနဲ့သဘောကမှုကိုလည်းကျွန်တော်ရှောက်ပါတယ်။အဲ့တော့သဘောကမြို့နယ်ဦးစီးမှုလည်းလာတင်သွားပါတယ်ဒီလိုပါပဲ။နော်။ဟုတ်လေအဲ့အညာညာလာနေရောက်တဲ့အမှုကိုလည်းရုပ်သိမ်းလို့ရှောက်ပါပါလေ
မလေးရှားနိုင်ငံသားနဲ့စင်ကာပူနိုင်ငံသားနိုင်ငံခြားသတင်းတောင်နှုတ်ကိုလာဝကဥပဒေပုံမှန်73တင်းနဲ့တရားစွဲဆိုထားမှုကိုလည်းမြို့နယ်လာဝကဒူဦးစီမှုကအမှုရုပ်သိမ်းခွင့်ကိုတရားရုံးမှာလာလျှောက်သွားတယ်လို့ဆိုပါတယ်တရားလူရီရဲ့လျှောက်ထားချက်တွေအပေါ်ဒီဇင်ဘာ28ရက်နေ့ကျမှတရားရုံးကအပြည့်အစုံဆုံးဖြတ်ချက်အမိန့်ချမှာလည်းဖြစ်ပါတယ်ဒီကနေ့မှာတော့လက်ကျန်အမှုနှစ်ခုကိုရုပ်သိမ်းဖို့တရားလူတွေဘက်ကတရားရုံးမှာရှောက်ထားခဲ့ကြပြီမယ်လေလွတ်တော်အဆောက်အုံတွေနားမှာဒရုန်းလွတ်တင်မှုစ조사မှုကြောင့်တရားစွဲဆိုခံထားရသူ၄ယောက်လုံးနိုဝင်ဘာ10ရက်နေ့ကလေကြောင်းပြန်တမ်းမှုဆိုင်ရာအဥပဒေနဲ့ထောင်ဒဏ်၂လချမှတ်ခံထားရပါတယ်တရားရုံးကအမိန့်ချပြီးသားထောင်ဒဏ်၂လကိုတော့ဆက်လက်ကြောက်ခံရမယ်သဘောဖြစ်ပြီးနိုင်ငံတော်အနေနဲ့ဒီအမှုကိုရုပ်သိမ်းစေခြင်းရင်တော့ထောင်ပိုင်လျှော့ရက်နဲ့စောလွတ်ပေးလို့ရတယ်လို့ရှေ့နေကြီးဦးခင်မောင်စောကပြောပါတယ်
ရ ก็เราไม่ไม่อะไรสักทีก็สุดแล้วนี่แต่โยเป็นคนแบบนี้แล้วมันไอ้ที่เราตัวชักจะขามออกไปยุ่งอะไรอันนี้อะไรแบบนี้ว่าดังนั้นเนี่ยโอ้ฉันก็เลี้ยงยาเราตัวโอ้ยังไงเนาะไปงานกูเลยอีหนูนะโยเป็นเนื้อเชื่อใจไหมโซโยเชียทำไมยิ่งมันรู้ไปไม่เชียร์อะไรทำไมเชื่อใจกูไม่เหมือนกันมันไม่ใช่เชียร์ไหมมาตัวนี้ก็ลองไหนเนี่ยก็ยัง
ตัวเบียนับบัวหมดยังไม่ได้เบียนบัวเลยใช่ไหมทำไมช่วยเนี่ยทำไมทำไมอะไรเลยยังไม่ได้ทำอะไรเลยกูช่วยเลยว่าเราไม่ช่วยไม่ช่วยเนาะตัวไม่ใช่เชียร์ไอ้ที่มาบอกเนาะตรีดาวกูเอาไหนสู้เอาไว้นั่งยังจะตรีดาวน่ะอุ่นเองยังมาดูนี่เนี่ยพี่แต่ช่วยยังไม่ใช่เว้ยพี่แต่ตัดแต่งพี่มาเปลี่ยนลูกไม่สวยเนาะสนวารีกูยังนี่มาลูกพกชินีได้เลยพี่บาริเช่
အမေမြင်ခိုင်ပါရှင်ခုတော့ထိုင်အောင်မြန်မာအလုပ်သမားတွေရဲ့တည်ရင်ဖက်ဆရာအမထိုင်းနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာအလုပ်သမားတွေထက်ကမြန်မာဖက်ကနေမြည်သူမြေဝဖြစ်ကြောင်းတက်တေခံလက်မှတ် Certificate of Identity CI လက်မှတ်ထုတ်မယ်လို့တဲ့အတွက်တက်တန်းကာလကိုနှစ်ထောင်ဆယ်ရှစ်ခုနှစ်ဇွန်လအထိထိုင်ဆိုရကသူပေးလိုက်ပါတယ်ထိုင်းနဲ့မြန်မာနှစ်နိုင်ငံအလုပ်သမားဝန်ကြီးဌာနတွေဆွေးနွေးခဲ့ပြီးတဲ့နောက်မှာခုလိုတက်တန်းတိုးပေးလိုက်တာပါဒါပေမဲ့အထောက်အထားမရှိသူတွေအပေါ်တင်းကြပ်တဲ့ထိုင်းအလုပ်သမားဥပဒေတွေကိုဆိုင်းငံ့ထားတဲ့တက်တန်းဒီဇင်ဘာလ30ရက်နေ့မှာကုန်ဆုံးလို့
ဥပဒေအသက်ဝင်လာရင်တော့ထိုင်းနိုင်ငံထဲမှာတန်းတဲ့ချီနေတဲ့အထောက်အထားမဲ့မြန်မာတွေကတော့အဖန်စီရင်တဲ့ကြုံရနိုင်ပါတယ်။မအေးမာကတင်ပြပို့ထားပါတယ်။ထိုင်းနိုင်ငံမှာရှိနေတဲ့ထိုင်းဆိုရဘက်ကအထောက်အထားပြုလုပ်ပေးပြီးသားမြန်မာနိုင်ငံသားတွေဟာမြန်မာနိုင်ငံဘက်ကလုပ်ပေးတဲ့မိသူမိဝဖြစ်ကြောင်းသက်သေခံလက်မှတ်စီရင်လုပ်ပေးတဲ့စခန်းတွေမှာအချိန်မလုံလောက်ပဲကြန့်ကြာမှုတွေရှ ဒီနေ့ကျွန်တော်တို့ရဲ့ပတ်သက်တဲ့တင်းမာမှုတွေကိုငင်းကျန်းစွာနဲ့ပတ်သက်တဲ့တင်းမာမှုတွေကိုမြန်မာရှေ့ပြောင်းလို့တမအခွင့်အရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကဆွေးပါတယ်။ ဒီရန်ထုတ်လို့ဖို့လေခုနှစ်သိန်း2000လောက်ရှိတယ်အဲ့ခုနှစ်သိန်း3000လောက်အုပ်ပြီးတာဘူးဆိုရင်ဒီကျွန်တော်တို့ပြီးချတဲ့လို့တမအုံထဏာရဲ့သတင်းအရာ3သိန်းလောက်ပဲပြီးသေးတယ်ဒီအလုပ်ရှင်အလုပ်သမားဟိုအင်တာဗျူးလေးလုပ်ပြီးမှအစိုးရအတိမတ်ပြုထားတဲ့ဒီရန်ထုတ်လို့မဲ့လူတွေအားလုံးကအဲ့ဒီနေ့ကျိုးဆက်လက်ပြီးတော့မပြီးမချက်ဆက်လုပ်ပြီးသွားမယ်ဆိုတော့သူကတက်တန်းတိုးမြင့်လိုက်တာခင
ဒီမှာအထောက်ထားပေးကြတဲ့ပုံကိုယ်တွေအားလုံးပြုလုပ်ခွင့်တက်တန်းမလုံလောက်တဲ့အကြောင်းအချိန်ကျိုးပေးတဲ့သဘောပါသူတို့တော့လုံးဝသူကထိုင်အထူးရကနေဖမ်းဆီးအရေးကြီးလုံးဝမပြုလုပ်ဘူးသူတို့တော့မြည်သေးအထောက်ထားမှအစိုးရရှိမှတောင်းပြီးမှအထောက်ထားတဲ့အနေအထားမရှိဘူးတစ်စုံတည်းတက်တဲ့အထောက်ထားမရှိတဲ့ပုံကိုယ်တွေကတော့ဒီနိုင်ငံမှာလုံးဝနေခွင့်ပေးမှာမဟုတ်တော့ပါဘူးတရားမဝင်အထောက်ထားမရှိတ ဒီကိုရင်အဖမ်းစည်းတွေရှိနေတာမို့ညရဲ့ပြန်ပြီးအထောက်အထားတွေလုပ်ပြီးတရားဝင်စနစ်နဲ့သာထိုင်းနိုင်ငံကိုပြန်လာဖို့အတွက်ထိုင်းနိုင်ငံကမြန်မာတန်ရုံနဲ့အလို့သမားရေးဆောင်ရွက်နေသူတွေကနှိုးဆော်နေပါတယ်အခုလိုမျိုးထိုင်းနဲ့မြန်မာအစိုးရတွေသဘောတူညီမှုအရစီအိုင်စာအုပ်လုပ်မဲ့ကာလကိုချောက်လတက်တန်းတွင်းပြလိုက်တဲ့အတွက်လုံသမားရဲ့အနေနဲ့အထောက်အထားလက်မှတ်လုပ်မဲ့ကုန်ကြမ်းစိတ် ဒီနေ့ကျွန်တော်တို့ကစကားပတ်တူပြီးပေါ့သဘောတူတယ်စီအိုင်လုပ်ငန်းစဉ်တွေမပြည့်ပြသေးတဲ့ဆောင်ရွက်နေတဲ့လုပ်ငန်းစဉ်တွေကိုလည်းနောက်ထပ်ထောက်လိုက်အခြေသေးပြီးတော့လုံလုံလောက်လောက်ပေါ့နော်အချိန်ရပြီးတော့ပြည်ပြောင်ဆောင်ရွက်နေဖို့တဘောတူအလုပ်မှာကရှားမဲ့ကုန်ကြစီတွေကိုလည်းရှားပေးဖို့အချိန်ရသွားတယ်ထိုင်းနိုင်ငံမှာမြန်မာလူတမာ၃တန်းကနေ၄တန်းလောက်ရှိနိုင်တယ်ဆိုပြီးနှစ်န MOU စနစ်တွေနဲ့အလုပ်သမားတွေကိုပို့ဆောင်နေစေဖြစ်ပါတယ်ရှင်
။မအေးအေးမတဲ့ရင်ပြဖို့တော့ပါ။ရန်ကုန်တိုင်းဒေသကြီးမှာပထမဆုံးမြို့ပြခရစ်စမတ်ပွဲတော်ကိုဗိုလ်ချုပ်လမ်းပေါ်မှာတီစင်မလာ23ရက်နေ့ကစတင်ပြီး3ရက်သာကျင်းပခဲ့ပါတယ်။မြန်မာနိုင်ငံကိုပိုယဟန်မင်းကြီးလာရောက်ပြီးတဲ့နောက်မှာအရင်နှစ်တွေကနဲ့မတူဘဲအထူးစီကားတက်မြက်စွာကျင်းပတဲ့မြို့ပြခရစ်စမတ်ပွဲတော်ကိုနောက်နှစ်တွေမှလည်းကျင်းပပေးဖို့မျှော်လင့်နေကြပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်။
ဒီဇင်ဘာ23ရက်ကနေဒီဇင်ဘာ25ရက်ထိရန်ကုန်မြို့ပြခရစ်စမတ်ပွဲတော်ကိုရုံတိုင်းဒေသကြီးအစိုးရနဲ့ခရစ်ယာန်သင်းတော်ရေးစုပေါင်းပြီးဗိုလ်ချုပ်လမ်းမမှာကျင်းပခဲ့ပါတယ်။ဗိုလ်ချုပ်လမ်းမတစ်လျှောက်ရွှေကုန်ဖျားလမ်းနဲ့တင်ပြူလမ်းမမှာမီးလစင်နာတွေခရစ်စမတ်ရုပ်တွေချိတ်ဆွဲအလှဆင်ခဲ့ပြီးတော့ဖျော်ဖြေပွဲတွေနဲ့စီစီကားကားကျင်းပခဲ့တာဖြစ်ပါတယ်။တခိယေရှုမွေးဖွားတဲ့နေ့ဖြစ်တဲ့အတွက်ခရစ်ယာန်ဘာသာဝင်ရဲ့နေ့တူးနေ့မြတ်တရဖြစ်ပြီး တကမာလုံးမှရှိတဲ့ခရစ်ယာန်ဘာသာဝင်တွေပျော်ပွဲရှင်ပွဲတိဆူဖျော်ဖြေမှုတွေကျင်းပကြတယ်လို့ရန်ကုန်မြို့မှာလည်းပထမဆုံးအခုလိုခန်းခန်းနာနာကျင်းပတာဖြစ်ပါတယ်။ရန်ကုန်မြို့မှာခရစ်မတ်ပွဲတော်ကိုပြုလုပ်ဖို့တာနီသာကြီးဝန်ကြီးချုပ်အဖျိုးမင်းတင်ကအကြံပြုတင်ပြခဲ့တာဖြစ်ပါတယ်။နောက်နေ့ဒီမှာလည်းခွင့်ပြုပါကကျင်းပပြုလုပ်သွားမှာဖြစ်ပြီးပွဲကျင်းပခွင့်ရတဲ့အတွက်ဝန်သာပီတီဖြစ်မိတယ်လို့ဒီပွဲရဲ့စီမံကိန်းဒါရိုက်တာဖြစ်တဲ့တေးသန့်ရှင်မရန်ဆိုင်တော်ကပြောပြပါတယ်။
အာချက်ပြောက်ဖျားရဲ့ကုံတော်ချိန်မောင်းပါတယ်။ဘာကြောင့်လဲဆိုတော့အားလုံးကခုနပြောခဲ့သလိုကျွန်တော်ရင်မထဲမှာလိုအပ်နေတာငြိမ်းချမ်းခြင်းပါ။နောက်လို့ရှိရင်တကယ်ရှိမွေးပွားလာအရာလည်းပဲငြိမ်းချမ်းဖို့အတွက်ကသူကလောကဟိုစွန့်လွတ်ဖို့ရာအတွက်ကိုမွေးပွားလာတဲ့အချိန်မှာအဲ့ဒီအနစ်သာရပြေးဝါပါကျွန်တော်ဒီရန်ကုန်မာနေနေစားတဲ့မျိုးပြမာနေတဲ့သူအားလုံးကပျော်ရွှင်စွာစီလုံးစွာခုဆိုလို့ရှိရင်လူကထောင်တောင်းများစွာပဲဒါမဲ့ပြဿနာစုံတစ်ခုဖြစ်ဘူးငြိမ်းချမ်းစွာပျော်ရွှင်စွာနဲ့ကျွန်တော်ဒီရင်ရဆိုနောက်ဆုံးရဖြစ်တဲ့အားလုံးနဲ့ပျော်ရွှင်ဖြစ်လို့အရန်ကိုပြောလဲပြောသလိုပါဝင်ပြီးတော့အချိန်ပေးဆင်နွှဲပေးကြသူတယောက်ချင်းစီကိုလည်းရန်ကုန်ကျေးဇူးအကျန်းကိုကျေးဇူးတင်ပါတယ်ခင်ဗျာဟုတ
်ပထမဆုံးကျင်းပတဲ့အခုလိုပွဲမှာအင်္ဂလိပ်ကဘုရားကျောင်းရှိအီမာနူလဘုရားကျောင်းရှိနေစိန့်မေရီဘုရားကျောင်းရှိတို့မှာဖျော်ဖြေရေးစီများတည်ဆောက်ပြီးတော့တည်တံ့ရှင်တွေကညနေ6နာရီကနေည7နာရီထိတည်ဆူဖျော်ဖြေခဲ့ကြပြီးစတုတီတာကျွေးမွေးလူရန်ခဲ့ကြပါတယ်ဒီပွဲကိုလာရောက်လေပတ်တဲ့ရန်ကုန်မြို့ခံတူဖြစ်တဲ့မတ်စုလက်ယတနာကလည်းသူ့ရဲ့အမြင်ကိုခုလိုပြောပါတယ်
အော်ကျမတို့အားလုံးဒီခရစ်မတ်ဆိုတာကဘာလဲသိလေကဘာသိရဲ့အလျောက်ပေါ်မြန်မာလဲသိနေချင်းနဲ့အတွက်ကြောင့်ဒီဘလို့ခုံးလဲတာဝန်ရှိတဲ့လူတွေကကျင်းပပေးခြင်းဖြစ်တာပေါ့အရင်ကဆိုမြန်မာနိုင်ငံမှာဒီလိုမျိုးတွေမရှိအခုဒီလိုမျိုးရှိလာတဲ့အတွက်အားလုံးလဲသိခွင့်ရတယ်အဲ့ဒီအတွက်အားလုံးဒီကြောက်ရွှင်ရတာပေါ့နော်ပြင်ဆင်သူတို့ပါအတူတကွာပါဝင်ကျင်းပနိုင်တဲ့အတွက်ကြောင့
်ဒီပွဲဟာမြန်မာနိုင်ငံကိုပုံရဟန်းမင်းကြီးတမိုင်းဝင်လာရောက်တဲ့ခီးစဉ်ပြီးမှအကြီးကျယ်ဆုံးကျင်းပတဲ့ပွဲပွဲပဲဖြစ်ပါတယ်။ရန်ကုန်မြို့ပြခရစ်မတ်ပွဲတော်ကိုမီလုံမောင်းများစွာနဲ့တိမ့်ထောင်ကြီးကုန်ကြခံပြီးပြင်ဆင်ထားတာပါ။ဒီပွဲကိုခရစ်ယာန်ဘာသာဝင်တွေမကပဲတခြားဘာသာဝင်တွေပါလာရောက်ဆင်နွှဲခဲ့ကြပါတယ်။ရန်ကုန်မြို့ပြခရစ်မတ်ပွဲတော်ကိုရန်ကုန်တိုင်းဒေသကြီးဝင်းကြီးချုပ်ဦးဖြိုးမင်းတင်းကတက်ရောက်ဖွင့်လှစ်ပေးခဲ့ပြီးပိတ်ပွဲကိုတော့စိန့်မေရီဘုရားရှိခိုးကျောင်းမှပြုလုပ်တာဖြစ်ပြီးနိုင်ငံတော်ဒုသမ္မတဦးဟင်နရီဘန်ထရီယူတက်ရောက်ခဲ့ပါတယ်ခင်ဗျာ။
2019ခုနှစ်အတွင်းကမ္ဘာနိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးပိုင်းမှာအထင်ကြီးဖြစ်ခဲ့တာတွေ၊နောက်မြန်မာနိုင်ငံရဲ့အခြေအနေပေါ်မှာကမ္ဘာနိုင်ငံတွေရဲ့တုံ့ပြန်ဆက်ဆံမှု၊ကမ္ဘာနဲ့မြန်မာကူလူဆက်ဆံမှု၊ထူးခြားမှုတွေကိုနှစ်ချုပ်သုံးသပ်ချက်အနေနဲ့အခုလာမယ့်အင်္ဂါနေ့ညဒက်ဒေးလိုက်အစည်းအဝေးမှာဆွေးနွေးသွားကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိန့်မြန်လိုတဲ့သတင်းရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒက်ဒေးလိုက်အစည်းအဝေးထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိဂုံးတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမှန်းကြမဲ့သတင်းရှင်တွေကိုကြည့်ကြပါရစေခင
်ဗျာ။ VOA မြန်မာဝိုင်းရဲ့တရားလေးလိုင်းဆွေးနွေးခန်းအစီအစဉ်ကအပတ်စဉ်စနေနေ့အင်္ဂါညတွေမှာအစ်စ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒီကနေ့ည9နာရီမှာဆွေးနွေးမယ့်တရားလေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေရှင်။အခုတော့ခရစ်မတ်နဲ့နှစ်သက်ကိုရာသီရောက်တိုင်းတရားသီးအတွက်ခန်းစားရေးပွဲထားတဲ့တချင်တွေနဲ့ဖြောဖြည့်တင်ဆက်ပေးနေကြမှုဒီကနေ့မှာတော့လေးဖြူတီဆိုထားတဲ့လွန်သူအိမ်မဲဆိုတဲ့တချင်ကိုထုတ်လွှင့်ပေးလိုက်ပါရစေ။နားဆင်ပါရှင
်Thank you.
ဖြူတိကောက်ထားတဲ့လွန်သူအိမ်မဲဆိုတဲ့တခြင်းကိုတော်တော်ရှင်းလို့နေချိုက်ကြလိမ့်မယ်လို့မျှော်လင့်ပါတယ်ဖြူအိမ်မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့နေ့စဉ်ဒီပတိတင်လောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာအရှာဆက် 7ဂျူရူကနေတိုက်ဖန်ယူကြည့်ရှုနိုင်ပါတယ်ဒါအပြင်ဖြူအိရဲ့တိုက်ထုတ်လွှင့်ချက်တွေကိုဖြူအိရဲ့အင်တာနက်စာမျက်နှာဖြစ်တဲ့
ပိုယဟမင်းကြီးဖရန်စစ်မနစ်တနင်္လာနေ့ကခရစ်မတ်အခါသမယနှုတ်ခွန်းဆက်စကားမိန့်ကြားတာမှာမြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုရည်ညွှန်းပြီးကလင်းငယ်တွေနဲ့လူနည်းစုတွေဂုံတိတ်ခါရှိရှိအသက်ရှင်နေထိုင်နိုင်အောင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဝိုင်းဝန်းကာကွယ်ဆောက်ရှောက်ပေးကြဖို့တိုက်တွန်းသွားပါတယ်ကြည်လာတဲ့မှာပဲမြန်မာနဲ့ဘင်္ တင်မာမှုတွေကိုငြင်းချမ်းစွာဖြေရှင်းလိုတဲ့ဆန္ဒရှိကြောင်းရုရှားနဲ့တရုတ်နိုင်ငံတို့ကအရေးအမှုပြောဆိုလိုက်ပါတယ်။ကုလသမဂ္ဂရဲ့တန်းခတ်အရေးယူမှုအသစ်တွေဟာအရက်သားတွေအပေါ်လူသားချင်းဆန္ဒထောက်ထားမှုဆန်ရထိခိုက်မှုတွေမရှိတင်တယ်လို့စီးပွားရေးအပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေပေါ်မှာလည်းထိခိုက်မှုတွေမရှိတင်ဘူးလို့တရုတ်နိုင်ငံကပြောဆိုထားတာပါ။နောက်နေ့အတွင်းကျင်းပမဲ့ရုရှားသမ္မတရွေးကောက်ပွဲကိုသတိမှောက်ဖို့အတိုက်အခံခေါင်းဆောင်အလက်စီနဗနီရဲ့ဆော်အုပ်မှုကတရားဥပဒေနဲ့ညှိစွန်းနိုင်တယ်ဆိုတဲ့သဘောမျိုးရုရှားသမ္မတပြောခွင့်ရကဒီကနေ့အင်ကာနီမှာပြောဆိုလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာလူပေါင်း164ယောက်ထက်မနည်းသေဆုံးခဲ့ရပြီးအများအပြားပျောက်ဆုံးနေစေဖြစ်တဲ့အထိကြုံရတဲ့အင်အားပြင်းမုန်တိုင်းဟာဒီကနေ့အင်ကာနီမှာတော့အားပြော့သွားခဲ့ပြီးဗီယက်နမ်နိုင်ငံလည်းမုန်တိုင်းထံကနေလွတ်ကင်းသွားခဲ့ပါတယ်ရှင်။
တရင်အချင်းချက်ကမှတင်ရထက်ကကျင်ညာပေးကြတာပါဒီညလွေအတွက်အစီအစဉ်ထုတ်လို့ရင်းမှုကကိုရန်နိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Linus Streamcast ဖြစ်ပါတယ် VOA American အသံညာဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30အထိလိုင်းတိုမီတာ24 kHz 11.33 လိုင်းတိုမီတာ25 kHz 11.69လိုင်းတိုမီတာ51 kHz 55.85နဲ့လိုင်းလမီတာ190 kHz 15.95တို့ကနေတက်ထုတ်လင်းပေးသွားအောင်ပါပါသက်ရှင်များနဲ့တကွမြန်မာပြည်ပပြည်သားအပေါင်းကျမ်းမာရှင်လမ်းပါစေရှင် VOA ကိုအားပေးနာစင်တဲ့အတွက်လည်းဘယ်ကျေးဇူးတင်ပါတယ်ကျမနာမည်ပ
ါ This program has come to you from the Voice of America, Washington. From Washington, this is